မြန်မာနိုင်ငံတွင်ခရီးရန်သာသနာပြုလုပ်ငန်းလုပ်ဆောင်ခဲ့တဲ့အမေရိကန်နိုင်ငံမှနေထိုင်သူတရုတ်နိုင်ငံသားဂျွန်ကာဝါဟာမကြာခင်ကတရုတ်နိုင်ငံတွင်မှဖမ်းခံရပြီးထောင်ဒဏ်9နှစ်အထိကြာခံရမယ့်အရေးမှာသူ့ကိုထောင်ဒဏ်လျှော့ပေါပေးဖို့တရုတ်အစိုးရထံအယူခံဝင်လာပါတယ်။တရုတ်ဆရာဂျွန်လိုလူသိများတဲ့ကာဝါဟာအမေရိကန်ပြည်ထောင်စုမှာ1990ပြည့်နှစ်တည်းကနေထိုင်လာတာဖြစ်ပြီးအမြဲတမ်းနေထိုင်ခွင့် Green Card ရထားသူဖြစ်ပေမဲ့တရုတ်နိုင်ငံတွင်သာသနာပြုလုပ်ငန်းတွေလုပ်ဆောင်ဖို့မူရင်းတရုတ်နိုင်ငံရဲ့နိုင်ငံသားအဖြစ်ဆက်လက်ခံယူထားသူဖြစ်ပါတယ်။တရုတ်နိုင်ငံတွင်ခရီးရန်ဖျားကြောင်းတွေတရားမဝင်ဖွင့်ထားတဲ့စံစာတင်ကြောင်းတွေမှာဆယ်စုနှစ်နဲ့ချီလုတ်ကင်လာခဲ့တာကြောင့်လည်းအခုလိုအခြေအနေနဲ့ရင်ဆိုင်ရတာပါ။မြန်မာနိုင်ငံတွင်ခရီးရန်ဘာသာဝင်တိုင်းနာကလေးငယ်တွေအတွက်အခမဲ့ပညာသင်ကြားပေးမယ်တရုတ်ဆရာ90ကျော်စုဆောင်းထားပြီးကာအိုကမြန်မာနိုင်ငံတွေကိုတရားမဝင်ခေါ်သွားဖို့ကြိုးစားခဲ့တယ်ဆိုပြီးသူ့ကိုဖမ်းလိုက်တာပါ။တရုတ်နိုင်ငံတွင်ခရီးရန်ဘာသာကူးကွယ်မှုတိုးပွားလာမှုဟာအချို့ချာအာဏာတည်တံ့ရေးအတွက်စိုးရိမ်ရတဲ့အတွက်ကာအိုကိုနမူနာဖြစ်ဖမ်းဆီးအပြစ်ပေးမဲ့သဘောလို့သုံးသပ်ကြပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကလည်းကာအိုရဲ့အခြေအနေကိုစိုးရိမ်ကြောင်းနဲ့ကာအိုကိုအမြန်ဆုံးပြန်လွှတ်ပေးဖို့တောင်းဆိုထားပါတယ်။